路径的设定，今生吃麻子，度日打算个把乱。
မြန်မာနိုင်ငံတွင်းမှာဘေကူဝဲသွားသောဘီယာဆိုင်ဒီနေရာတကာမှာတွေ့နေရတဲ့ကြောင်ကြားပါတယ်။ဘာသာရေးဆိုင်ရာနေရာတွေဖြစ်တဲ့ဇီဒီဖျားဂူကျောင်းတွေတွားရင်တောင်ဖျားစီရန်ကတချို့ဆိုင်ဒီမှာဘီယာရနိုင်တဲ့အကြောင်းသိရပါတယ်။ကြားလို့မတော်မြင်လို့မကောင်းတဲ့ကိစ္စပင်ဖြစ်ပါတယ်။မူးယစ်စီတတ်တဲ့ပစ္စည်းတေအရက်နဲ့ပတ်သက်လို့အစီအတာမရှိသဘောရှိကရောဟီလို့ပြောနေတာနဲ့အတူတူပါပဲ။ဘီယာတို့အရက်တို့ဆိုတာအမှန်ဆိုရင်သူ့နေရာနဲ့သူခွင့်ပြုတဲ့ရောင်းတင်ပါတယ်ထို့အတူအသက်အရွယ်ကိုလည်းတတ်မှတ်ထားတင်ပါတယ်နိုင်ငံခြားတိုင်းပြည်တွေမှာအရက်တောက်ခွင့်ပြုတဲ့အသက်အရွယ်ကိုတတ်မှတ်ထားပါတယ်အရက်လာဝယ်သူကတိတ်ငယ်လွန်းနေရင်သူ့မှတ်ပုံနေကပ်ပြားကိုအသက်ပြည့်မပြည့်တောင်းကြည့်ပါတယ်တတ်မှတ်ထားတဲ့အသက်အရွယ်မပြည့်သေးဘူးဆိုရင်မြည်သူကမစိုးရောင်းပေးခွင့်မရှိပါဘူးတောက်သုံးတဲ့အခါမှာလည်းနေရာတွေကိုတတ်မှတ်ထားပါတယ်ဥပမာကားမောင်းရင်တောက်ခွင့်မရှိသလိုအရက်ပလင်းစတာဒီကိုကားမောင်းသူရဲ့အနီးမှာစောင့်ထားခွင့်မရှိပါဘူးအကယ်၍ရှိနေတယ်ဆိုရင်လဲဥပဒေအရရေးယူခံရမှာဖြစ်ပါတယ်အခုလိုဘီယာအရက်စတာဒီကိုသူ့နေရာနဲ့သူဝယ်ယူခွင့်တောက်သုံးခွင့်တွေကိုတတ်မှတ်ပေးလိုက်တဲ့အတွက်ရင်တိုက်မှုအန္တရာယ်ကျန်းမာရေးကိုထိခိုက်စေမဲ့အန္တရာယ်ဒီကိုအတတ်နိုင်ဆုံးကာကွယ်ပြီးသားဖြစ်သွားပါတယ်စိတ်ညစ်လို့အရက်ကိုတောက်တယ်အရက်တောက်တော့တိတ်စိတ်ညစ်တယ်အကြောင်းရှာတော့ခေါင်းမှာခြာခြာလဲငွေကုန်းဆိုတာငွေကိုခေါ်တယ်တဲ့ဆရာကြီးဥဒုခရေးတဲ့တခြင်းတပုတ်ဖြစ်ပါလေအလုတ်ကံမရှိဖြစ်လို့ဘဝရက်တည်ဖို့ငွေမရှိဘူးငွေမရှိတော့စိတ်ညစ်ရတယ်စိတ်ညစ်လို့အရက်ကိုတောက်တယ်အရက်တောက်ဖန်များလာတော့စိတ်ညစ်တာတွေမပြောက်ပဲလူမှာယောဂပေါင်းစုံတွေဝင်ရောက်လာပါတယ်ယနေ့တက်တစ္ဆလူငယ်တွေအလုတ်မရှိတော့ထွက်ပေါက်အနေနဲ့အရက်ကိုအများဆုံးတောက်တဲ့အထဲမှာမြမလူငယ်တွေအတော်များများပါပါတယ်ဒီကိစ္စကိုမဖြေရှင်းပေးနိုင်ဘူးဆိုရင်တိုင်းပြည်ရဲ့အနာဂတ်ဟာအရက်ပင်လေထဲမှာစီမျောနှမြုပ်သွားနိုင်ပါလေအရက်ပင်လေထဲမှာဘဝပြောင်းနေတဲ့လူငယ်တွေကိုကဲတင်ကူညီတယ်ဆိုတာကိုတိုင်းပြည်ရဲ့အနာဂတ်ကိုကာကွယ်စောင့်ရှောက်နေတာဖြစ်ပါတယ်တိုင်းကျိုးပြည်ကျိုးဆောင်ရွက်တယ်ဆိုတာလေပြည်သူလူထုတွေရဲ့ဟာကွက်တွေကိုဖြည့်ဆည်းပေးတာဖြစ်လို့မုံမြတ်တဲ့အလို့တစ်ခုပင်ဖြစ်ပါတယ်သူ့နေရာနဲ့သူတိုင်းပြည်တိုးတက်ကြောင်းတစ်ခုခုကိုဆောင်ရွက်နေခြင်းပါပဲအကယ်၍ကိုတွေကဆွမ်းနိုင်သူတွေဖြစ်လို့ကုမ္ပဏီထောင်ပြီးဆက်ယုံအလို့ယုံလုပ်ငန်းရှင်တူဦးနေရာမှာရောက်နေတယ်ဆိုရင်ကိုယ့်လုပ်ငန်းတွေကအလုပ်တွေမှာလိုအပ်နေတဲ့အလုပ်သမားနေရာများအတွေ့လူငယ်တွေကိုအလုပ်ပေးခြင်းဖြင့်သူ့အကျိုးကိုအကျိုးသူ့ဘက်ကိုယ့်ဘက်နှစ်ဖက်လှစီပါတယ်အရက်တော့အချင်းရဲ့မူရင်းအကြောင်းဖြစ်တဲ့ဘဝရည်တည်နိုင်မှုအလုပ်မရှိမှုတွေကိုဖြည့်ဆည်းပေးနိုင်မည်ဆိုရင်ဒီလမ်းကြောင်းပေါ်မှာလေလွင့်နေတဲ့လူငယ်လူရွယ်တွေရော့ပါလာမှာဖြစ်ပါတယ်အခြားတစ်ဖက်မှာလည်းစည်းကမ်းဥတွေများနဲ့ထိမ့်သိမ့်တင်ပါတယ်အရက်ကနေရာတကာမှာလွယ်လွယ်ကူကူဝယ်ယူနိုင်တာတွေကိုစနစ်တကျပြန်လည်စဉ်းစားပေးတင်တယ်လို့အရက်တောက်ခွင့်ရတဲ့အသက်အပိုင်းချကိုလည်းသတ်မှတ်ထားတင်ပါတယ်အကယ်၍ဒီစည်းကမ်းတွေမြန်မာနိုင်ငံမှာရှိနေပြီသားဆိုရင်လည်းစည်းကမ်းဥတွေတက်ရောက်မှုရှိလာအောင်အကောင့်ထဲဖော်ပြီးလူငယ်တွေရဲ့အနာဂတ်တွေလှပလာအောင်ကာကွယ်ပေးရမှာဖြစ်ပါတယ်အရက်နွန်ဘိန်းနွန်နစ်တာတိုင်းပြည်နဲ့နာလှပါတယ်လူငယ်တွေလွယ်လွယ်ကူကူဈေးပေါ်ပေါ်နဲ့ရတဲ့အရက်တွေဟာမတန်ရှင်းတဲ့အတွက်ကျမ်းမာရေးကိုထိခိုက်စေတဲ့အကြောင်းဆရာဝန်အချို့ရဲ့တင်ပြချက်များကိုမှတ်သားရလို့စိုးရင်စရာဖြစ်ပါတယ်။အရက်တောက်ချင်းရဲ့အကျိုးပြစ်ဒီကိုပညာပေးအနေနဲ့ပိုလို့တင်ပါတယ်။ဒီမိုကရေစီရရှိခဲ့ရင်လေအဲ့ဒီရဲ့ရလက်လွတ်လပ်မှုတွေကအခုလိုအရက်ကိုမစင်မချင်နဲ့တောက်သုံးကြပြီးငယ်ရွယ်နှုန်နယ်တဲ့လူငယ်တို့ရဲ့ဘဝကိုဖျက်ဆီးဖို့မဟုတ်ပါဘူး။အကောင်းဆုံးတိုးတက်မှုတွေနဲ့တိုင်းပြည်ကိုထူထောင်ပြီးတရားမျှတလွတ်လပ်ရေးငြိမ်းချမ်းသာယာတဲ့ကိုလူမျိုးတွေရဲ့ဘဝအထွေထွေကိုမြင့်တင်သွားရမှာဖြစ်ပါတယ်။ရေးလိုက်လွဲပြီးရည်ရချက်ဥဒေချက်တွေမမှားဖို့အရေးကြီးပါတယ်။ရက်တောက်ချင်းအတွက်မျက်မှောက်ကာလမှာအချိုးပြစ်တွေရရှိမှာဖြစ်တယ်လို့နောင်တန်တရားမှာလည်းကြီးလေးတဲ့အပြစ်တွေကိုခံစားရမှာဖြစ်ပါတယ်။ရက်တောက်စားပေါ်ပါမှုတွေကြောင့်မိမိပိုင်ဆိုင်မှုပစ္စည်းဥစ္စာများဆုပ်ယုပ်ပျက်စီးခြင်းငင်းခုန်ခိုက်ရန်များတတ်ခြင်းယောဂဗျာထူပြောခြင်းနမယ်ပြက်အကျော်ဆုံးမဲ့ခြင်းအချက်တရားနဲပါပြီးမလုံးမချုံနေထိုင်ခြင်းစင်ကျင်တွေးခေါ်ပညာနဲပါခြင်းများဖြင့်ဖြစ်ပါတယ်အရက်တစ်ခုကိုရှောင်ပြဲလိုက်တယ်ဆိုရင်ကာယကံရှင်တွေမှာဒီအပြစ်တွေကင်းဝေးပြီးတံပိုးမဖြတ်နိုင်တဲ့ကောင်းကျိုးမင်္ဂလာတွေတိုးတက်လာမှာပါဓာတ်ကိုဖြတ်တာဝမျက်လူကိုဖြတ်တာအရက်တိုင်းပြည်ကိုဖြတ်တာလဲအခုဆိုရင်အရက်လို့ပြောလို့ရလောက်အောင်ဖြစ်လာတာမို့တာဝန်ရှိတဲ့လူကြီးမိဘတွေမမေ့မလျော့မပေါ်မဆနဲ့ တာဝန်ယူသင့်ပြီလို့ယူဆပါတယ်။တာဝန်ရှိတဲ့သက်ဆိုင်ရာအစိုးရအနေနဲ့လည်းစည်းကမ်းဥပဒေအရဆောင်ရွက်ပေးသင့်တယ်လို့ဒီလူငယ်တွေနဲ့အတူနေကြတဲ့လူကြီးမိဘတွေကလည်းနိုင်တဲ့ဘက်ကနေအနီးကပ်သွန်သင်ထင်းချောင်းရမှာဖြစ်ပါတယ်။အရဲကြောင့်ပဲဖြစ်ဖြစ်တခုကြောင့်ပဲဖြစ်စီလူငယ်တွေလမ်းမလိုက်နေတာဟာတိုင်းပြည်ရဲ့အနာဂတ်လမ်းမဖြောင့်ဖြူးနိုင်ပဲအင်အားနဲ့ရင်သွားတဲ့သဘောပင်ဖြစ်လို့တိုင်းပြည်ကိုဖျက်တဲ့စီးမဲ့ကမ်းမဲ့ဒီအရက်ကိုထိမ့်သိမ့်တဲ့အကြောင်းအကြံပြုလိုက်ပါတယ်။ဒကာဓမ္မပေါင်းသူတော်ကောင်းတူစင်ရဲ့ကင်းပြောက်ချမ်းသာရောက်ရည်ကိုစိတ်နှဖျားချမ်းမှချမ်းသာကြပါစေ
။ကင်းရှင်းကြပါစေ။ဒုမြတ်သာဆောင်ကပါလွန်ငြိမ်ချမ်းကြပါ